ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်အိုထင်းကျေးရွာကကျောင်းတိုက်ဆရာတော်ဦးကဝေတစားကြီးရွာအချိုရင်မှုဦးဝေစိုးထွန်းနဲ့ဒေသခံဦးမြင့်မောင်တို့ကိုတက်မတော်ကစတင်မာလာ20ရက်နေ့ကလေးကဖမ်းဆီးသွားတာပါ ရခိုင်တပ်တော် AA နဲ့ဆက်သွယ်ရဆိုပြီးတော့တန်ကားတော်တွေကိုဖမ်းဆီးတာအိုထင်းဆရာတော်ဟာတုံးကြီးများဖြစ်လာပါတယ်ပြီးခဲ့တဲ့ AP လာတုန်းကလည်းမြောက်ဦးမြို့နယ်ပုံနာကျွန်းမြို့နယ်ကတန်ကားတော်နှစ်ပါးကိုတက်မတော်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်အိုထင်းကျေးရွာဆရာတော်ကမြောက်ဦးမြို့နယ်ကကြောက်ကြဲကျေးရွာကျောင်းထက်ဆရာတော်ကိုဆွမ်းစားပင်ပေါ်ကားနဲ့သွားရမှာကြောက်တော်မြောက်ဦးအဝေးပြေးလမ်းမပေါ်ကလင်းမွေတောင်အရောက်မှာထင်းသိမ်းခံရတာလို့ရွာသားတွေကပြောပါတယ်ဖမ်းဆီးခံရသူတွေနဲ့တွေ့ဆုံခွင့်ရဖို့မြို့ကန်ဆရာတော်တွေကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညင်ဘူးဒေသခွက်ကဲမုံစစ်ဌာနချုပ်စစ်တွေတို့ကိုစစ်တင်ပါလာကုန်ပိုင်းကစာရေးသားပေးပို့ခဲ့ပေမဲ့ဒီနေ့အချိန်ထိမိသားစုဝင်တွေဆရာတော်တွေနဲ့တွေ့ဆုံခဲ့မရသေးပါဘူးတန်ကားတော်တွေကဒီလိုစာပေးပို့ခဲ့ပြီးတဲ့နောက်စစ်တွေတက်နေမှာထိန်းသိမ်းစစ်ဆေးနေတယ်ဆိုတဲ့အကြောင်းဝင်ကြီးချုပ်ဦးညင်ဘူးကဖုန်းနဲ့ရှောက်ထားလာတယ်လို့စစ်တွေမြို့ကတန်ကားတော်တပါဖြစ်တဲ့ဦးဇာကာရက RFP ကိုမိမာတယ်ဆရာတော်ဦးဇာကာရဟာစစ်တွေမျိုးကအထင်ကရကျောင်းတိုက်တစ်ခုကဆရာတော်တပါဖြစ်ပေမဲ့အစိုးရနဲ့ဆက်ဆံရေးအရှင်နေရကျောင်းတိုက်အမြင်ကိုဖော်ပြခွင့်မပြုပါဘူး
။ဝန်ကြီးချုပ်ကအခုစစ်တွေမှာရှိပါတယ်။တိတ်ပြီးမစိုးရင်ပါနဲ့ဆရာ။ဒီလိုတော့လေဒီလိုဝန်ကြီးနဲ့ခေါ်တွေ့ပြီးတော့သူတို့ကိုလည်းပြောပြလိုက်ပါတယ်ဆရာ။အလောက်သာမရှိပါဘူး။အရှင်ပြရလို့လေဆရာတော်တမတော်တို့ဖြစ်ပြီးတော့ကြောင်းဒီလိုတနန်းတလောက်သူတို့ကိုလည်းပြောပြပေးပါမယ်လို့အဲ့လောက်တော့ဟာအဲ့လောက်ပဲပြောပါတယ်။
အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တိုင်းဦးစီးပုံမှုကြီးဝင်းစိုးဦးကတော့လိုအပ်ချက်အရမတင်ကမှုနဲ့ခေါ်ယူစစ်ဆေးနေစေဖြစ်တာကြောင့်အသေးစိတ်ကိုပြောလို့မရသေးဘူးလို့ပြောပါတယ
်လောလောဆယ်တော့ဒါဟုတ်လားလိုအပ်ချက်အရပေါ့နော်မတင်ကမှုနဲ့ခေါ်ထားတယ်မေးထားတယ်ဒီအဆင့်ပဲပြောလို့ရမယ်အချက်ဟိုအချိန်ကြာလာတဲ့တနေ့ပေါ့နော်ဒါတာဝန်ရှိတဲ့လူကထုတ်ပြန်ပါလေဘာမှဟုတ်လားညီစုံမှုမရှိဘူးပါ냐ဆိုလည်းပြန်လွတ်ပေးပါဦးဗျာဒီအတွက်ကတော့ဘာမှစိုးရိမ်စရာလည်းမလိုဘူးစံနာစောစရာလည်းမလိုအဲ့ဒါတော့ပြောချင်တယ
်စတင်မာလာ20ရက်နေ့ဖန်စီထင်းသိမ်းခံရတဲ့နောက်တနေ့မှာပဲအိုထင်းကျေးပါဦးချိုရင်မဦးဝေစိုးထွန်းကရွာမှာကျင်ရဲခဲ့တဲ့သူ့အမျိုးသမီးကိုဖုံးဆက်ပြီးတော့သူတို့စီးနင်းလာတဲ့ကားဟာမှာယွင်းစစ်စစ်ခံရတာဖြစ်ကြောင်းမကြခင်ပြန်လွတ်မှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့မိသားစုကပြောပါတယ်။ဒါပေမဲ့နောက်တနေ့မှာကျေးပါလူကြီးတွေတန်ကားတော်တွေကသွားရတွေ့ဆုံဖို့ကြိုးစားခဲ့ပေမဲ့တက်မတော်အရာရှိတွေကတွေ့ဆုံခွင့်မပေးတော့တာလို့ဆိုပါတယ်။တက်မတော်ကထင်းသိမ်းစစ်စစ်နေစဉ်ကာလအတွင်းသေဆုံးတာတွေကျန်းမာရေးရှုပ်တွေ့သွားတာတွေရှိတဲ့အတွက်ဆရာတော်နဲ့ဒေသခံတွေအုပ်ထင်းသိမ်းစစ်စစ်ခံရတဲ့အပေါ်မှာစိုးရိမ်မှုတွေရှိနေကြပါတယ်။အခုနဲ့တွင် AA အဖွဲ့နဲ့ဆက်သွယ်ရဆိုပြီးတန်တရားနဲ့တက်မတော်ကထင်းသိမ်းစစ်ဆေးနေစဉ်ကာလအတွင်းမှာပဲမြအူးကြောက်တော်ရေသေးတော်မြို့နယ်တွင်မှာတည်ဆုံသူ14ဦးထိရှိခဲ့ပါတယ်။မြအူးမြို့နယ်တန်ခါအကျိုးတော်ဆောင်ဆရာတော်အရှင်ဝဏ္ဏသာရကတန်ခါတော်တပတ်ကိုတက်မတော်ကထင်းသိမ်းစစ်ဆေးနေတာလှုပ်ထွန်းလူနေတွေနဲ့မညီဘူးလို့မိမာတယ်
။ဗုဒ္ဓဘာသာတိုင်းပြည်လေဗုဒ္ဓဘာသာဆိုရာကအုပ်ချုပ်နေတဲ့ကာလမှာဆိုတော့ဗုဒ္ဓဘာသာတန်ခါတော်တွေကိုဒီလိုလှုပ်တာတော့မကောင်းဘူးလို့ဦးဇင်းတို့အနေနဲ့မြင်ပါတယ်။ဒီဥဒိစာရောနဲ့ပဲတလို့ဟာဥစဉ်တို့ဒီသာသနာရေးနဲ့ပဲလဲလာရင်လဲသူတို့ဟာမြို့နယ်သာသနာရေးတို့ဘာတို့ကိုလဲသူတို့ကမေ့တာစိုက်တာဘာမှမရှိဘူးဒီမြောက်မြို့နယ်ရဲ့တန်ခါနာယကအခွဲအတိအသိရှိတယ်အေးမှလဲလာပြီးမှဒီဥဒိစာရောကဒီလိုကိစ္စနဲ့ဖြစ်နေပြီဒါတပည့်တော်ကဘာလုပ်ပဲဘာလုပ်မယ်ဆိုတာအဲ့လိုလာလျှောက်တာလည်းမရှိဘူးတော့ဥစဉ်တို့သဘောပြောရတော့မဖြစ်သင့်လို့ပဲမြင်တာပေါ့
ဒါနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်နာနာချုပ်တိုင်းဦးစီးဘုံမှုကြီးဝင်းစိုးဦးကို RFP ကမင်းမြန်ရမှာ
ကျွန်တော်တို့ကစစ်စင်ရေးနယ်မြေမှာဒါတွေ့တဲ့အတွက်ကြောင့်မလို့ဒါကျွန်တော်တို့ကလိုအပ်ချက်ရပါတော့နော်တရားတွေကဒီလိုလုံးလိုက်ရခြင်းဖြစ်တယ်လေမြို့ပေါ်မှာဆိုရင်တော့မှန်တယ်လေဟာလာရဲပါမယ်ပြီးလို့ရှိရင်သက်သက်ဆိုင်ရာအဖွဲ့အစည်းတွေပါမှာပေါ့ဗျာဒါပေမဲ့ခင်ဗျာနိုင်ငံတကာမှာလည်းခင်ဗျာလည်းဒီလိုစစ်စင်ရေးနယ်မြေမှာခင်ဗျာဒီလိုတွေ့လို့ရှိရင်တော့ကျွန်တော်တို့ဒီလိုတွေ့နေဖမ်းရမလားပါညာတရားမျိုးရှိလားရှိပါဘူးအဲ့အားတော့လာပြီးတော့မှဟောတာဥပဒေနဲ့မညီဘူးဆိုပြီးတော့မှဒီလိုကောက်ချက်ဆွဲလို့ကတော့မရဘူးလေ
အခုလောဖန်စီခံထားရတာနဲ့ပတ်သက်လို့ကြီးပါသားတွေအကြမ်းမှာဆူရင်ထိန်းလန့်နေကြရတယ်လို့ယွာသားတွေကပြောပါတယ်ထိန်းသိမ်းခံထားရတဲ့အိုထင်းကြီးပါဦးချိုရင်မှဦးဝေစွထွန်းရဲ့ဆွေမျိုးတူဖြစ်တဲ့ဦးတန်းဝင်းကအခုလောပြောပါတယ
်ယွာသားတွေအကြမ်းမှာတော့ထိန်းလန့်မှုတွေရှိတယ်ဆူရင်တုံ့ပြန်မှုတွေတော့အများနဲ့ဖြစ်နေတာပေါ့ဒီလိုယွာကအကြီးတွေပုံကြီးတွေအောင်ဆုံးမှုတွေကိုတောင်းခံနေဆိုရင်ကျွန်တော်ရွာတိဒီလူတွေဒင်းနေနေဆိုဝင်လာမှာပဲပေါ့နောက်ကြပြောတော့တာကတော့သူတို့အပြင်းမရှိဘူးဆိုရင်ဒါတော့မင်းတို့ကျူးတွေနဲ့ပြည်သာပြည်သာတွေနဲ့ပြန်ခွင့်ပြည်ရှင်တာပေါ့
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဂျုံလာအထိ AA နဲ့ဆက်သွယ်ရဆိုတဲ့တန်တရားနဲ့တက်မတော်ကဖမ်းဆီးခဲ့သူ60ယောက်ချိခဲ့ပြီးစစ်ဆေးနေဆဲ36ယောက်တရားစွဲဆိုအမှုန်ဖွင့်အရေးယူထားတာ45ယောက်နဲ့ပြည်ထောင်ချမှတ်ခံရသူ3ယောက်ရှိခဲ့တယ်လို့တက်မတော်ကပြောထားပါတယ်ဒါပေမဲ့ဒီနေ့အထိနောက်ဆုံးစီးရင်အချက်အလက်နဲ့ပတ်သက်လို့တက်မတော်ကထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာကျွန်တော်မင်းသိမ့်အောင်ပါ